အကျမ်းမဖတ်ပဲအာနာဖီဆန်နဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့ရှမ်းပြည်နယ်တောင်ကြီးမြို့ကဆက်ဆံထုံးစေယုံကိုဒီကနေ့ညနေပိုင်းမှာပဲရဲတပ်ဖွဲ့ဝင်30လောက်ဝန်းရံပိတ်ဆို့ခဲ့ရတာတင်းမာမှုတွေဖြစ်ခဲ့တာပါ။စေယုံကိုဝိုင်းထားတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုလူထုကဆန္ဒပြခဲ့ရမှာရဲတွေကမျက်ကြည်ယိုပုံးနဲ့တနက်ပစ်ဖောက်လူစုခွဲတဲ့အထိတင်းမာမှုတွေဖြစ်ခဲ့တယ်လို့ဆက်ဆံထုံးစေယုံကဆရာဝန်တူကပြောပါတယ
်။အဲဒါမှလည်းဝန်ထမ်းအင်အားကဟိုချစ်ရတစ်ဆောင်လောက်တော့ရှိတယ်။အဲ့ဒီနေရာလည်းဆရာဝန်တွေအဆောင်ကလာဝိုင်းပေးနေတာပေါ့ဝိုင်းပေးနေတာတော့တရားကိုဘူးခုခေါ်တယ်တို့မျက်ရည်ဝုံနေပါပြီဖြစ်တယ်တနက်ပေါက်တန်လေးကြားတယ်ပြောတယ်ဘုန်းကြီးစီးထားတဲ့အနေနဲ့ပေါ့စီးပြီးမျက်ရည်ဝုံဖြစ်တယ်တနက်ပေါက်တယ်ခြေက၃လေးပြီးတော့နဲ့အင်အား30ဝန်းကျင်ရှိတဲ့ခြေလေးပေါ့နော်လည်းအပြည့်ဆားတဲ့ခြေလေးကဆေးဝင်နေခွင်လာတယ်ခွင်လာပြီးတော့ဟိုဆရာဝန်အဆောင်ကိုဝိုင်းနေပေါ့နော်ဘုန်းကြီးအချိန်မှာတို့တကားဖြတ်သွားတော့မရှိဘူးတကားကိုအပြင်းပြင်းနဲ့ခုတဲ့အတန်တော့ကြားရတယ်ပေါ့နော်အဲ့ဒီအတန်လေးကြားပြီးတော့တို့ပြန်ဆင်းသွားကြပုံရတယ်ပုံတော့အဲမှာဒီကိနေဆိုတဲ့အကြောင်းသိရတယ်ပေါ့နော်။မိကြီးတော့လည်းလူစစ်ကြီးတော့လည်းစုံနဲ့တယောက်မှဆန်းဆက်ဆန်းသွားရလည်းမရှိဘူးပေါ့နော်
။မန္တလေးမြို့မှာလည်းမြမစီးပွားရေးဘဏ်ရှိမှာအနူနီးနဲ့အာနာပီဆန်ရေးဆန္ဒပြနေကြသူတွေကိုရဲတပ်ဖွဲ့ကပြစ်ခတ်လူစုခွဲခဲ့တာပါ။ငင်းငိမ့်ချက်ချက်ဆန္ဒပြနေချိန်မှာပြစ်ခတ်နိုင်နေခံရတာလို့လည်းကိုယ်တိုင်တွေ့ခဲ့သူတယောက်ကပြောပါရယ်။ဟယ
်လိုမန္တလေးနဲ့ချုံနဲ့ရှိနေတဲ့တောင်းဆိုရဘဏ်မှာဆန္ဒပြတာလူစုကအဲလူနော်။အဲ့ဒါကိုသူကပြစ်ခတ်နေရောက်လာတယ်။သူတို့ကအဲ့တော့ဝင်တဲ့ရိုးထဲမှာလုံးနေတဲ့လူတို့ရိုးကပြန်မယ်ဆိုပြန်ဝင်ပြီလေကျွန်တော်မိုင်းနဲ့ပေါ်ရိုးကဆန္ဒပြရမယ်နော်ဒါကိုသူကသူပြည်သူတွေပြောတော့ထောင်ထပ်ကြီးရဲ့ရောက်လာရဲသားကြီးအုံရောက်လာဆိုတော့ပထမဆုံးကတော့မင်းတို့ပြေးတော့လို့ပြောတယ်ကျွန်တော်တို့အဲ့တော့မယုံဘူးပေါ့နော်မယုံပြီးတော့နောက်ပိုင်းမှာသူကအဲ့ကားပေါ်နေဘာဘာကြီးနဲ့ထုတ်ပြန်ကျွန်တော်ဘာဘာကြီးမှန်တဲ့လူကကျွန်တော်ရဲတော့ရဲ့ရှေ့ကမိုင်းနဲ့ပေါ်တဲ့လူပေါ့နော်အဲ့သူကကားတော့မပြေသေးပါဘူးအကားပေါ်နေတခါရဲ့ဘာဘာကြီးနဲ့ထုတ်ရဲ
အစိုးရရုံဆိုင်ရာနေပြည်တော်မှာလည်းဆန္ဒပြသူတွေဖမ်းဆီးခံရတာတွေရှိပါတယ်။ဒီနေ့မှာတော့နေပြည်တော်တပီကုန်းကမ္ဘောဇာဘန်ငါနာမှာငင်းချမ်းစွာထိုင်ပြီးဆန္ဒပြနေကြတဲ့နေပြည်တော်ရွှေကြပင်ရက်ွက်အထက်က14က10တန်းကျောင်းသားတွေနဲ့ဆန္ဒပြဝန်ထမ်းတချို့ကိုရဲကဖမ်းဆီးခဲ့တာဖြစ်တယ်လို့ဖမ်းဆီးခံရတဲ့ကျောင်းသားတယောက်ရဲ့မိသားစုဝင်က VOE ကိုပြောပါရယ
်။နေပြည်တော်မှာကျောင်းသားရော50နဲ့5ယောက်ကိုဖမ်းထားလို့ဗျ10တန်းကျောင်းသားလေးတွေပေါ့နေပြင်း7နာရီလောက်ကပေါ့နော်အခုကနေပြီးတော့ထောင်ပါပေါ့နော်အချင်းထောင်ပါကျွန်တော်တို့ချိန်မှရောက်နေပါဗျခလေးတွေကဘာမှမလုပ်ဘူးဟိုပါပေါ့နော်နေပြီးတော့မှအခုဆန္ဒပြသူကသူထိုင်ကြနေတဲ့အချိန်မှာကျောင်းသားလေးတွေထိုင်ကြနေတဲ့အချိန်မှာအခုကဖမ်းပြီးတော့မှနေပြီးတော့ထောင်ထဲထုတ်ထားတာစီရင်ပြတဲ့လူကဘယ်နည်းလောက်ပါလဲဆိုတော့5ယောက်လောက်ပါတယ်
ဖန်စီထားတဲ့ကျောင်းသားတွေကိုလှုပ်ပေးဖို့အတွက်ပြည်သူတွေနဲ့ကျောင်းသားမိဘတွေကဝိုင်းဝန်းဆန္ဒပြခဲ့ကြတာကြောင့်ညနေ၄နာရီခွဲဝန်းကျင်လောက်မှာနေပြီးတော့အကျဉ်းထောင်ထဲကနေပြန်လှုပ်ပေးခဲ့တယ်လို့လည်းမိသားစုဝင်တွေကပြောပါရယ်မြန်မာနိုင်ငံနေရာတော်တော်များများမှာတန်ချက်ကကားတွေစစ်သားတွေနဲ့လုံခြုံရေးတွေတိုးမြင့်ချထားချိန်မှာပဲဆန္ဒပြပွဲတွေကလည်းဆက်လက်ပေါ်ပေါက်နေတာပါလုံခြုံရေးတပ်ဖွဲ့တွေတိုးမြင့်ချထားပြီးဆန္ဒပြလှုပ်ရှားမှုတွေကိုအင်အားသုံးနှိမ်နှင်းနေတဲ့လုပ်ရပ်တွေကိုရပ်တန့်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝန်းကလည်းတိုက်တွန်းနေပါရယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းအခြေအနေတွေအပေါ်အထူးစိုးရိမ်ကြောင်းမနေတော့ကပဲပြောဆိုလိုက်သလိုအမေရိကန်၊ကနေဒါ၊ UK နဲ့ဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေအပါအဝင်အနောက်နိုင်ငံတန်ယုံတွေကလည်းတင်းမာမှုတွေအပေါ်စိုးရိမ်ကြောင်းနဲ့ဆန္ဒပြသူတွေကိုနှိမ်နှင်းတာတွေကိုရပ်တန့်ဖို့လည်းတောင်းဆိုထားကြပါတယ်ရှင်။